ချင်းပြည်နယ်မတူပီမြို့နယ်မှာမတူပီဟာခါလက်မနေရာတချို့တိတ်မကြခင်ကမြေပြိုပျက်စီးခဲ့ရပြီးတဲ့နောက်သွားရေးလာရေးခက်ခဲနေစေဖြစ်တယ်လို့ဒီရက်ပိုင်းကုန်စည်နှုံးတွေတည်တည်တသာတက်လာတယ်လို့ဒေသခံတွေကပြောပါတယ်။လက်ကျန်ကုန်စည်တွေပြတ်မသွားခင်လမ်းကိုအများဆုံးပြတ်မပြင်းနိုင်ရင်တော့အခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီကြောင်တည်င်းပေးဖို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်။ချင်းပြည်နယ်မှာအခုလပိုင်းထဲမိုးရွာသွန်းတဲ့အချိန်ကြောင်းမတူပီဟာခါကာလမတချို့နေရာတွေမှာမြေပြိုပြီးတော့လမ်းတွေပျက်စီးခဲ့လို့ခရီးသွားလာရေးခက်ခဲနေတာပါမြေပြိုတဲ့လမ်းမိုင်းကမတူပီမြို့နယ်အတွဲကုံစီစီးဆင်းတဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့အတွက်ကုံစီပြက်လက်မာကိုဒေသခံတွေကအစောပိုင်းကတည်းကစိုးရင်ခဲ့ကြတာပါအခုရက်ပိုင်းမှာတော့မတူပီမှာစားတောက်ကုံစီတွေတက်လာပါလေကုံစီပြက်လက်တဲ့အခြေအနေထိမရောက်သေးပေမဲ့ပျက်စီးသွားတဲ့လမ်းတွေအသုံးပြုမရတဲ့ကာလကြာလာရင်တော့ပိုးပြီးတော့ခက်ခဲလာနိုင်တယ်လို့မတူပီမြို့ခံသူကပြောပါတယ
်ကျွန်တော်တို့ဒီမတူပီမြို့ကျတော့မင်းတပ်အခုတ်ကူမင်းတပ်ဒီလမ်းလည်းရှိတယ်ဆိုတော့လောလောဆယ်တော့အဲ့ဘက်လမ်းကနေကားတွေလာဖို့အတွက်စူးစမ်းနေကြပါလေဈေးနှုန်းတွေကတော့တော်တော်တက်တာပေါ့နော်ကျွန်တော်တို့ဒီမှာဟိုချင်းမောင်ရဲ့တပြို့တထောင်တို့အဲ့လိုမျိုးပေါ့နော်အဲ့အနေထားရှိတော့ရှိလာတာပေါ့အာမအလူတပိတ်တာကိုဟို4000နဲ့6000ကျားပါရဲ့အဲ့လိုမျိုးကြီးထိရှိလာတယ်။အာဈေးကတော့အရင်ကတည်းကပုံမှန်တက်နေကြပါပဲ။ဒါပေမဲ့အခုဒီကြားထဲမှာတော့အဲ့ဒီလမ်းပိုင်းမပြိုခင်အရှိပိုင်းမှာနည်းနည်းကိုငားတွေရောက်ထားတာရှိတဲ့အတွက်ကြောင့်ဟိုအရန်ကြီးတက်အပိုင်းမှာတော့မရှိတော့မရှိသေးဘူးပေါ့။ခိုင်းတယ်တော့ဈေးဥပဒေပဲချက်သွားတဲ့အထီကိုအဲ့လိုမျိုးရှိတယ်။အာအခုတော့အဲ့လောက်အထီတော့မရှိသေးဘူးပေါ့။တော့အရင်ရှိထားတဲ့ store ရှိတဲ့ကုန်တွေကအခုထုတ်ရောင်းနေတာဆိုတော့အဲ့ကျတော့လို့ရှိရင်တော့ဒီအနေသားတော့တော်တော်လေးဟိုအချက်တတိမှတ်နေထားလို့ရှိတာပေါ့ဟုတ
်မတူပီမျိုးတဲ့ဂုံစီအသွာလာတွေကိုအရင်ကမင်းတက်လန်းနဲ့ဟာခါလန်းတွေကိုအသုံးပြုခဲ့ကြပေမဲ့တိုက်ပွဲအခြေအနေတွေကြောင့်မင်းတက်လန်းမှာခီးတဲ့ကားတွေအသွာလာများပြီးတော့ဂုံစီအတွက်ကိုတော့ဟာခါလန်းကိုပဲအဓိကအသုံးပြုလာကြတာပါမတူပီမျိုးရင်းထဲဂုံစီတွေတည်ယူနိုင်အောင်မင်းတက်လန်းကိုပြန်လည်အသုံးပြုစေချင်တယ်လို့လည်းဒေသခံတွေကပြောပါတယ်
အရင်ကတော့ဒီမြေပြန့်နဲ့ကျွန်တော်ဒီတောင်ပေါ်နဲ့ကတော့နည်းနည်းကွာတော့ပါချမှုတော့ရှိကြပေါ့အာမြေပြန့်မှာတစားဆိုတောင်ပေါ်မှာနှစ်ဆားရှိတယ်ဒါပေမဲ့အခုကျတော့လမ်းလိုက်အေးမကောင်းတာရောနောက်ပြီးတော့ကမ်းနေပိတ်နေတဲ့အပိုင်းတွေရောဒီလိုခဲရဲကြောင်ကုန်စီကတစားနဲ့၅ဆားလောက်တက်သွားမျိုးတွေရှိတယ်ဒီလမ်းမိုင်းတော့အများဆုံးပွင့်နေနေတာပေါ့နော်အခုခုမြေပြန့်မတူဘူးလမ်းမိုင်းကိုအဓိကပွင့်နေနေတာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဒီဒီကနဟာခါလမ်းမိုင်းရသွားတဲ့အခါကျတော့ဒီမုံမရပါဘူးပေါ့နော်လမ်းမဖြတ်ဘူးစင်တော့မှအနည်းဆုံးကုံကားတွေဝင်မှုကတပတ်သို့မဟုတ်ဟိုတပတ်တက်ပို့ပြီးတော့ပေါ့နော်ကြားတယ်ပေါ့နော်ဒါပေမဲ့မင်းတက်မတူပြီးလမ်းကြတော့ကျွန်တော်တို့ဒီလာလို့ရှိရင်ဟို2ရက်သို့မဟုတ်3ရက်အဲ့လောက်နဲ့ရောက်တယ်ပေါ့နော်အော်ဒီဘက်လမ်းကလမ်းလဲကောင်းတယ်ပို့ပြီးတော့သွားလာလည်းအဆင်ပြေတယ်ပေါ့
သွားရေးလာရေးအခက်အခဲကြောင့်မတူပြီးမြို့နယ်မှာကုံစင်းနှုံးကတခြားနေရာတွေနဲ့နိုင်ရှင်ရင်ဈေးပို့ကြီးပါတယ်ရှာတီဥတို့ကြောင့်လမ်းပြက်စီပြီးတော့သွားမရတဲ့ရက်အတွင်းမှာ73စီစင်းလုံးကရေတန့်တလီတာဘူးတဘူးကို9000အထိပေးဝယ်နေရတယ်လို့မတူပီတေသခံတော်သူကပြောပါတယ်
။ကိုလမ်းပြက်စီနောက်ပိုင်းတဘူးကိုရေတန့်ဘူးတဘူးကို4000နဲ့ဝယ်ကြတယ်ဟောတက်စီက9000ချီရှိတယ်
။ချင်းပြည်နယ်မှာမိုးကြီးပြီးတော့တောင်ကျရေရှမ်းလို့ကာလမ်းမြေပြိုရာနဲ့လမ်းမိုင်းပြက်စီရာတွေရှိနေတာကြောင့်လဲဟာခါမတူပီလမ်းအတော်အလာတွေမလုပ်ဖို့မတူပီမြို့နယ်ကာကွယ်ရေးအဖွဲ့ CDF ကလည်းတတိပေးထားပါတယ်မတူပီမြို့နယ်ကုံစီပြောင်းဝင်နိုင်အောင်နီလန်းရှာစီစဉ်ဆောင်ရွက်သွားမယ်လို့လဲမတူပီ CDF တာဝန်ရှိသူတဦးကပြောပါတယ်မတူပီမှာရှိတဲ့မြို့မီမြို့ဖကော်မတီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကတရက်ထဲမှာပဲလမ်းမိုင်းအသုံးပြုနိုင်ဖို့ညှိနှိုင်းတာတွေလုပ်နေတယ်လို့လဲပြောပါတယ်ကန့်သက်ချက်တွေကြောင့်မင်းတက်မတူပီလမ်းကိုအသုံးပြုနိုင်ဖို့မသေးချပါပဲလေအခုပြက်စီသွားတဲ့ဟာခါလမ်းကိုပြုတ်ပြင်ဖို့အတွက်တိုင်းတာရာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်